ခုပေါ့လေအမေရိကန်နိုင်ငံကနေပြီးတော့ဒီမြန်မာနိုင်ငံနဲ့ပတ်သက်တဲ့ပိတ်ဆို့မှုပေါ့လေဒါအခုသမရဘုတ်ကနေပြီးတော့နောက်ဆုံးလက်မှတ်ရေးထိုးလိုက်တာပေါ့အခုပတ်တွင်မှာလက်မှတ်ရေးထိုးလိုက်တယ်ဆိုတော့ဒါနဲ့ပတ်သက်ပြီးတော့တကယ်တမ်းကထိရောက်မှုရှိနိုင်လားမရှိနိုင်လားဆိုတာမေးစရာမေးခွန်းဖြစ်နေလေပြောဥစဉ်ရင်းနေတယ်ဘယ်လိုများမြင်ပါလဲခင်ဗျ
ထိရောက်မှုရှိပါတယ်ဘာကြောင့်လဲဆိုတော့မြန်မာနိုင်ငံမှာရှိနေတဲ့ပြည်သူတွေရဲ့စိတ်ကြအင်အားကိုတွန်းမြင်စေတယ်ဘာကြောင့်လဲဆိုလို့ရှိရင်မြန်မာနိုင်ငံစီးပွားရေးအားလုံးတည်တယ်ပြည်သူတွေလက်ထက်မှာမရှိဘူးနော်နာဖာစီဥစုနဲ့နာဖာရေကိုတန်ဖိုးနေတဲ့ဒီခရိုနီစီပေါ့လေဒါစီးပွားရေးသမားတွေလက်ထက်မှာပဲရှိတဲ့ခါကြတော့အဲ့ဒါနိုင်ငံညာဝင်တဲ့ပတ်သက်လို့ပြောဆိုတာတွေဟာသူတို့အဟန္တာဖြစ်စေတယ်ဒါတစ်ချက်အဲ့ဒီနေရာမှာကျွန်တော်ဟိုခွဲခြားကြည့်နေရမှာစိတ်တပိုင်းအဆိုင်ရအဖြစ်မောင်းနိုင်ငံပြည်သူတွေကိုတက်စေတယ်နောက်တစ်ခုကဟလာအနာဖရှုပ်စုကိုလည်းနင်းတို့ဒီလိုမျိုးဟလာပြည်သူတို့အပေါ်မှာဒီလိုချိုးဖောက်နေတာတွေဟာကဘာကလက်မခံဘူးဆိုတာပြတာပါပဲဒါကြောင့်မလို့အဲ့ဒီပိုင်းကကြည့်လို့ရှိရင်အများကြီးပြောမှုရှိတယ်
ဟုတ်ကဲ့ဒီနေရာမှာအခုလုပ်ငန်းနေရာပေါ့စီးပွားရေးနဲ့ဆက်နွယ်နေတဲ့လုပ်ငန်းတွေပေါ့လေစီးပွားရေးနဲ့ဆက်နွယ်နေတဲ့လုပ်ငန်းတိုင်းမှာ तू ကစီးပွားရေးသမားဆိုတာနိုင်ငံရေးနဲ့မပတ်သက်ဘူးပေါ့နိုင်ငံရေးကိုတိတ်ပြီးကြည့်ကြတာမဟုတ်ဘူးသူကပြည်သူမျက်နှာလည်းတိတ်ကြည့်ကြတာမဟုတ်ဘူးပေါ့လေအခုဒီလုပ်ငန်းနဲ့ပတ်သက်တဲ့ဥပမာဆိုလို့ကြောက်မျက်နှာလုပ်ငန်းနဲ့ပတ်သက်တဲ့ဒီဘန်လုပ်ငန်းနဲ့ပတ်သက်တဲ့စောက်လုပ်ရေးလုပ်ငန်းနဲ့ပတ်သက်တဲ့ဟာတွေနဲ့ဒီဘက်ကအမေရိကန်ပိတ်ဆို့တယ်ဆိုပြီးနဲ့ယူပေါက်တွေအများကြီးရှိတယ်လို့တချို့ကသုံးသပ်နေကြတယ်လေဆိုတော့ပေါ့စီးပွားရေးပညာရှင်တယောက်အနေနဲ့ပေါ့လေဒီယူပေါက်တွေပိတ်ဖို့အတွက်ကဘယ်လိုလုပ်နိုင်တယ်လို့ထင်လဲခင်ဗ
ျကျွန်တော်အတွက်ကြုံရ2003ခုနှစ်ကျွန်တော်တို့တပည့်ရင်ဟလာဒီရေချင်ပြီးတဲ့ခါမှာအမေရိကန်ကစီးပွားပိတ်ဆို့မှုစတဲ့ခါမှာအဲ့ဒီအချိန်တော့အမေရိကန်နိုင်ငံကိုဗမာနိုင်ငံကအများဆုံးပြင်ပို့တဲ့ပစ္စည်းတွေအထည်လေးလုပ်ငန်းဒေါ်လာတန်း400ဘောက်ရှိပါတယ်အဲ့ဒါတွေပိတ်လို့ဆိုဒီလိုပဲအဲ့ဒီကအထည်လေးတွေကိုဟလာတတိယနိုင်ငံတွေဖြစ်တဲ့ထိုင်းနိုင်ငံဟောင်ကောင်စသည်ပေါ့နော်ဒီနိုင်ငံတွေကနေအထက်လိတ်တွေကိုဒစိကြောက်ပြီးတော့ကန်လီအော်ဂျင်ပြောင်းတတ်တာရှိပါတယ်အဲ့ဒီအချိန်တုန်းကကျင်းနေတဲ့အထက်တမှာရှိနေတဲ့ကျွန်တော်တို့ဟလာအင်အားစုတွေကနေပြီးမှဒစိကြောက်တတ်တဲ့နမူနာတွေကိုကျွန်တော်တို့ပြပို့ပါတယ်အဲ့ဒီခါမှာကျွန်တော်တို့ကအဲ့ဒါကိုအမေရိကန်ဟလာနိုင်ငံမှာရှိနေတဲ့ကတ်စတမ်လို့လို့ဒီပါတ်မန့်တွေကိုပို့လိုက်တဲ့ခါမှာအဲ့ဒီကအထောက်အထားရလိုက်ပြီးကိုပိတ်ဆို့နိုင်ရတာတွေရှိပါတယ်အဲ့ဒီသဘောတရားပါပဲအခုလည်းပဲဗမာနိုင်ငံကထွက်တဲ့ကြောင်းမြတ်တွေမှာသူတို့ technically တော့ကျွန်တော်တို့ဘူမိပဒပညာရှင်တွေသိပါလိမ့်မယ်။အဲ့ဒါတော့ကျွန်တော်ဗမာနိုင်ငံထွက်တဲ့ကြောင်းစိမ့်လို့ဟလာဒီပဒမြားလို့ဆိုရတယ်မှာသူတို့လက်သိပံနည်းပညာရစမ်းလို့ရှိရင်သူတို့အဲ့ဒါတွေကိုသိရရှိပါတယ်။ရှိတဲ့ကောင်အဲ့ဒီ origin တွေအရသိလို့ရှိရင်ဒီပစ္စည်းတစ်ခုစီဗမာနိုင်ငံလာတာဟုတ်ဖို့ဆိုတာကိုကျွန်တော်သိနိုင်တဲ့အချက်တွေရှိပါဒါလက်တော့ဝန်တာပေါ့လေ။အဲ့တော့လောလောဆယ်တော့လူခိုးတော့ရှိနိုင်တယ်ဒါပေမဲ့လည်းပဲရေးချိန်မှာအခုလို့ဟလာကပ္ပတန်ဥပဒေလို့အခုနစနစ်တကျဟိုဒီချာကြလိုက်ပြီးမှစီစဉ်မယ်ဆိုတော့ဒီလူဖိုးတွေကိုပိတ်နိုင်ပါလိမ့်မယ်။ဒီနေရာမှာတခုအားသာချက်ရှိတာကကျွန်တော်တို့ဒီဥပဒေလောက်တဲ့ခါမှာစီးပွားရေးသမားဖြစ်နေတယ်လည်းအမေရိကန်နိုင်ငံမှာရှိတဲ့ကျောင်းမြတ်ကုမ္ပဏီတွေကိုယ်တိုင်ကဒါကိုလက်မခံတဲ့အကြောင်းမို့သူတို့စီဝန်နိုင်တယ်သူတို့ကဒီဟာကိုဝယ်မှလည်းမဟုတ်ဘူး။ဒါကိုဥပဒေရတယ်အရေးယူနေအောင်ဖော်ထုတ်မှဖြစ်တဲ့အကြောင်းဒါဒီအရင်တုန်းကဖြစ်တဲ့အချိန်နဲ့ပိုးပြီးတော့မှခြေရောက်မှုရှိတယ်စနစ်ကျလာတယ်လို့ကျွန်တော်တို့တုံ့ပြန်လို့ရတယ်ဗျ။
ဆိုတော့နောက်တစ်ခုကတော့အဲ့ပေါ့ဘန်လုပ်ငန်းနဲ့ပေါ့လေစောက်လို့ရေးလုပ်ငန်းနဲ့ပတ်သက်တာပေါ့လေဆိုတော့ဘန်လုပ်ငန်းမှာလည်းပဲအခုဆိုလို့ချင်းရင်ပေါ့လေ2003ခုနှစ်ပေါ့စီးပွားရေးပိတ်ဆို့မှုနောက်ပိုင်းမှာပေါ့မြန်မာပြည်မှာဒီပေါ့အမေရိကန်ဒေါ်လာနဲ့အသုံးပြုတဲ့ဆိုတဲ့ဟာတွေကိုယူရိုဘက်ကိုပြောင်းလာတာရှိတယ်ပေါ့လေဆိုတော့ဒီအပိုင်းနေမှာဒီဘန်လုပ်ငန်းလို့ဒီစောက်လို့ရေးလုပ်ငန်းတို့ကရောဘယ်လိုများကြီးကြိုက်မှုရှိနိုင်လဲဘယ်လိုများထိရောက်မှုရှိနိုင်လဲခင်ဗျာစီးပွားရေးပိတ်ဆို့မှုပါ
ဒီနေရာမှာလည်းဟုတ်ပါတယ်ဘန်လုပ်ငန်းနဲ့အခုနစောက်လို့လုပ်ငန်းတွေဆရာတို့ပြန်ကြည့်ပါပြည်တွင်းမှာလဝတီအုပ်နေတဲ့နော်စီးပွားရေးလုပ်ငန်းရှင်တွေဟာဥပိုင်လိမိတဲ့ဘန်လုပ်ငန်းမှာရှိတယ်။စောက်လေလုပ်ငန်းမှာလည်းဥပိုင်လိမိတဲ့စစ်တပ်ကပိုင်တယ်ပြည်သူပိုင်တာမဟုတ်ဘူးစစ်တပ်အကျိုးစီးပွားအတွက်လုပ်နေတာရှိတယ်။နောက်တစ်ချက်စီးပွားရေးကုမ္ပဏီတွေကိုလိုက်ကြည့်ပါ။ဘန်လုပ်ငန်းမှာပဲဖြစ်ဖြစ်ကျွန်တော်တို့စောက်လေကုမ္ပဏီမှာဖြစ်ဖြစ်ဘိန်းရာဇာတွေနဲ့နော်သူတို့နဲ့အလွန်းတန်းတဲ့လူများကလည်းကြီးစိုးထားတဲ့ကြောင့်ဒီလူတွေကိုထိခိုက်အောင်လုပ်တဲ့အတွက်ကြောင့်မလို့ဒါဒီအချက်ကိုဖြစ်နေတယ်။သူတို့ရဲ့ငွေကြေးရေးစစ်စစ်မှုသူတို့ရဲ့ဒီလိုအင်ဘိုလုပ်ငန်းတွေကိုပိတ်ဆို့ရတဲ့ကြောင့်ဒါအခုလိုဖြစ်အောင်ဖြစ်တယ်လို့ကျွန်တော်တို့သုံးသပ်နိုင်တယ်။ဒီနေရာမှာဆရာကုနာမိတဲ့နေကွင်းရှိပါတယ်။2003ခုနှစ်မှာစပိတ်တဲ့အခါမှာမှန်ပါတယ်ဟလာဗမာနိုင်ငံကနိုင်ငံတကာငွေကြေးကိုအမေရိကန်ဒေါ်လာအစားယူရိုငွေတွေနဲ့သုံးဖို့သူတို့စီစဉ်ခဲ့တယ်။ဒါပေမဲ့နောက်ပိုင်းကျတော့လည်းပဲသူကဒေါ်လာငွေလည်းပြန်သုံးတယ်။ဘာကြောင့်လဲဆိုတော့ကမ္ဘာမှာပြန်ကြည့်ပါဆရာ။ကမ္ဘာမှာကုန်သမှုပြုတဲ့အခါမှာနိုင်ငံတကာသုံးငွေဒီအမေရိကန်ဒေါ်လာဖြစ်တယ်။အဲ့တော့ယူရိုဒေါ်လာသုံးလို့ရှိလည်းပဲဒီပြည်နေရာမှာပြန်ပြီးတော့မှအမေရိကန်နိုင်ငံနဲ့လဲလေအကြောင်းသူတို့တည်းနှစ်ခုနားတယ်ပထမတစ်ဆင့်ယူရိုကိုသုံးတယ်လီယူရိုကိုလဲရတယ်လဲတော့ကျသူတို့မှလက်နာမှုရှိတယ်နောက်တစ်ခါဒေါ်လာကိုပြန်လဲတော့လီယူနှစ်ခါနားပါဒါကြောင့်မလို့ဒီလိုမျိုးပိတ်ဆို့မှုတွေဟာနာအဖနဲ့သူ့ရဲ့အပေါင်းမှာစီးပွားရေးသမားတွေကိုတိုင်းပြည်ကိုဂုဏ်ပေးဆုံးတဲ့လူတွေကိုထိရောက်မှုရှိတယ်လို့ကျွန်တော်တို့ကသုံးသပ်နိုင်ခြင်းဖြစ်ပါတယ်ဗျာ
နောက်တစ်ခုမေးစရာမေးခွန်းပေါ့လေဒီမေးခွန်းကတော့အိန္ဒိယနဲ့တရုတ်ကအခန်းကဏ္ဍပေါ့လေမြန်မာနိုင်ငံအနေနဲ့ကဒီပေါ့ နောက်နိုင်ငံတွေကဘလို့ပဲပိတ်ဆို့ပိတ်ဆို့ငါတို့မှဒီထွက်ပေါက်နေတဲ့တရုတ်နဲ့အိန္ဒိယရှိတယ်ဆိုပြီးတော့မထင်မဲ့မင်ပြုတ်နေတဲ့သဘောမျိုးတွေလည်းမြင်တွေ့ရပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့ရောဒီတရုတ်နဲ့အိန္ဒိယကဘယ်လောက်ထိကြောတောက်နှက်ခံပေးနိုင်မယ်လို့ထင်လဲခင်ဗျအ
ဲ့ဒါတော့အမှန်ပါပဲဆရာဒေါ်လာစိတ်ကိုကြည့်လို့ရဒါကတော့တကယ် reality ပဲတိုင်းပြည်ကိုချက်တဲ့တော့ပြည်ချက်ပြည်သူပြည်သားတွေအများကြီးရှိပါတယ်ဒီလူတွေကကိုနီကိုဟန်နဲ့ဒါကိုစန့်ကျင်လာရင်အခုနပြောတဲ့တရုတ်တို့ကလားတို့ကနေဒီမှာဒါအပစစ်အုပ်စုကိုစီးပွားရေးအဖြစ်ပံ့ပိုးနေတဲ့အချက်တွေကိုကျွန်တော်တွန်းလှန်နိုင်နေမယ်လို့ကျွန်တော်တို့ဒါယုံကြည်တယ်။ဒါပေမဲ့ဒါဟာတော့အချိန်နဲ့နဲ့ယူဖို့လိုတယ်။ချက်ချင်းဘာလို့ဆိုတော့ပြည်သူတို့မှလည်းစာဝန်တွေရရှိတဲ့အခါကျဒီပြဿနာကိုဘယ်လိုကူစားမလဲဆိုသူတို့ကိုစန့်ကျင်ပြီးတော့မှကျွန်တော်တတ်နိုင်တဲ့အနည်းနဲ့ဒါကိုကြိုတင်ကောက်ကွန်းပြုလုပ်လိုက်ရင်တော့နာဖာစေုပ်စုရဲ့တသက်သွေးကြောထောက်ပံ့နေတဲ့လမ်းကြောင်းကပိတ်လာနိုင်တယ်လို့ကျွန်တော်ဒီလိုပဲယူဆနိုင်တယ်ခင်ဗျ။
ဟုတ်ကဲ့ကျေးဇူးပါပဲဦးစင်တေးခင်ဗျ။